ကွန်ပျူတာနီးစနစ်ချွင်ရင်းခဲ့တဲ့အတွက်လေယာဉ်ခီးစင်တွေနှောင့်နှေးခဲ့ရပြီးထောင်ထဲချီတဲ့ခီးသည်တွေရဲ့လေယာဉ်ခီးစင်တွေကိုလည်းဖျက်သိမ်းပစ်ခဲ့ရတယ်လို့ဗြိတိန်ခြေဆိုင်လေကြောင်းထိန်းချုပ်ရေးဌာနကပြောဆိုလိုက်ပါတယ်။ Nets လေကြောင်းထိန်းချုပ်ရေးဌာနမှဒီကွန်ပျူတာပြဿနာပေါ်ပေါက်ခဲ့တာဖြစ်ပြီးဒါဟာလည်းပထမဆုံးအကျင့်ဖြစ်ပွားတာပါ။တောက်ကြနေတော့ကွန်ရက်တစ်ခုအတွင်းကွန်ပျူတာအရေးအတွက်တော်များများကိုဒီပိုင်းနဲ့သုံးဆက်ပြီးတဲ့နောက်အချက်လက်ပို့ဆောင်ရေးလမ်းကြောင်းတွေမှာရှုပ်ထွေးမှုဖြစ်ပြီးကွန်ပျူတာတွေအခုလိုကောင်းကောင်းအလုပ်မလုပ်တော့တာလို့ Nets လို့ခေါ်တဲ့လေကြောင်းထိန်းချုပ်ရေးဆိုင်ရာအဖွဲ့ကြီးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီပြဿနာကြောင့်လေကြောင်းထိန်းချုပ်ရေးမျှော်စင်ကဝန်ထမ်းတွေကကွန်ပျူတာတွေကလေကြောင်းလိုင်းဆိုင်ရာအချက်အလက်တွေကိုကြည့်ရှုလို့မရတော့ပါဘူး။လုပ်ငန်းတွေရက်စဲမသွားခင်နောက်ဆုံး35မိနစ်လောက်အတွင်းမှာတော့လေစိမ်းသားကိုရောက်ရှိနေတဲ့လေယာဉ်တွေကိုဆင်းသက်နိုင်အောင်အားလုံးကဝိုင်းဝန်းပြီးတော့အားထုတ်ခဲ့ကြပါတယ်။ဒီလေကြောင်းလိုင်းကွန်ရက်စနစ်တွေဟာ1960ခုနှစ်လောက်ကတည်းကတုံးလာတာဖြစ်တဲ့အတွက်အခုလိုပြဿနာပေါ်ပေါက်လာတာလို့ကွန်ပျူတာကျွမ်းကျင်သူတွေကပြောပါတယ်။လန်ဒန်ဟီထရိုလေဆိပ်ကတောက်ကြနဲ့စနေအတွက်လေယာဉ်ခီးစင်တွေကိုလည်းအခုခါမှာပြည့်ပြတ်ထားပါတယ်